California ပြည်နယ်ကအားလည်းရဲ့ပါတီတစ်ခုမှာလူ14ဦးကိုပြစ်တက်ခဲ့တဲ့ဇနီးမောင်နှံ2ဦးရဲ့နေအိမ်တိုက်ခန်းမှာဘုံ12လုံးဘုံလုံးတဲ့ပစ္စည်းကိရိယာတွေနဲ့ထောင်ပေါင်းများစွာသောကြီးစံတွေကိုတွေ့ရှိခဲ့တယ်လို့ရဲကပြောဆိုပါတယ်။ Syed Fayu နဲ့ဇနီးဖြစ်သူ Tafin Malik ဟာလူ14ဦးတေဆုံးပြီး22ဦးဒဏ်ရာရရှိခဲ့တဲ့ San Bernardino မတန်မစွမ်းတင်းနှန်းကျောင်းအနီးလူနေရပ်ကွက်တစ်ခုမှာရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာတေဆုံးသွားတာဖြစ်ပါတယ်။ San Bernardino မြို့ဟာဆိုရင် Los Angeles မြို့အရှေ့ဘက်တနအီလောက်သာဝေးတာဖြစ်ပါတယ်။သူတို့ဇနီးမောင်နှံကတနက်နေ့85ချက်ကိုပစ်ခတ်ခဲ့တယ်လို့ဘုံ3လုံးတက်ဆင်ထားတဲ့အဝေးထိန်ကစားစရာအယုတ်ကားတစ်စင်းကိုခြံထားခဲ့ပေမဲ့ပောက်ကွဲမှုမရှိခဲ့ဘူးလို့ San Bernardino ရဲအရာရှိ Jarof ဘာကွန်ကပြောဆိုပါတယ်။ဒါပေမဲ့လည်းအခုလိုဘာကြောင့်တိုက်ခိုက်ခဲ့ရသလဲဆိုတာကတော့အေယာမမေးခွန်းအဖြစ်ရှိနေသေးပါ။တေဆုံးသူအမျိုးသားဖာရူဟာဆိုရင်ရှီကာဂိုမြို့မှာမွေးဖွားခဲ့သူတဦးဖြစ်ပြီးအစိုးရရဲ့ကျန်းမာရေးစစ်ဆေးရေးအရာရှိတဦးလည်းဖြစ်ပါတယ်။ဇနီးဖြစ်သူကတော့ပါကစ္စတန်နိုင်ငံသူဖြစ်ပြီးတော့ချစ်သူဖြစ်နေပြည်ဝင်ခွင့်ဗီဇာရပြီးအမေရိကန်ကိုရောက်လာခဲ့သူပါ။နှစ်ယောက်စလုံးဟာရာဇဝတ်ပြစ်မှုနောက်ကြောင့်တစုံတရာမရှိတယ်လို့စောင့်ကြည့်ခံရတဲ့စည်ရင်းမှလည်းမပါဝင်ပါဘူး။သမ္မတဘရက်အိုဘားမားကတော့ဒီကိစ္စကိုရေဆုံးရေဖြာစုံစမ်းမှဖြစ်တဲ့အကြောင်းကြာတာပြင်းနေကပဲအမေရိကန်ပြည်သူတွေကိုကတိပြုပြောကြားသွားခဲ့ပါတယ်။